အခုတခါတော့ဒီပြည်တော်စုနေအခမ်းအနားတက်ရလာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တပ်မတော်ခေါင်းဆောင်ပိုင်းတို့တွေ့ဆုံကြတဲ့အကြောင်းကိုလည်းပြောပြပေးသွားပါဦးမယ်။နေပြည်တော်မှာကျင်းပတဲ့ပြည်တော်စုနေအခမ်းအနားကိုတက်ရောက်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေဟာဒီကနေ့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ကတပ်မတော်အနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ဌာနချုပ်တွေကိုတိုက်ခိုက်တာမရှိဘူးဆိုတာကိုအလေးထားပြီးတော့ပြောကြားခဲ့ပါတယ်။လွှတ်တော်ဥက္ကဋ္ဌတွေနဲ့တွေ့ဆုံတဲ့အချိန်မှာတော့ပြည်တွင်းငြိမ်းချမ်းရေးနဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အတွက်ကိုအလေးထားပြီးတော့ဆွေးနွေးခဲ့ကြတာပါ။သတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြပေးပါမယ်ရှင
်။ဟုတ်ကဲ့နိုင်ငံတော်အစိုးရရဲ့ဖိတ်ကြားချက်နဲ့ပြည်တော်စုနေအခမ်းအနားကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဟာပြည်တော်စုနေကနိုင်ငံတော်သမ္မတဦးသိန်းစင်ခေါင်းဆောင်နဲ့အစိုးရအဖွဲ့ဝင်တွေနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့တွေ့ဆုံပြီးငြိမ်းချမ်းရေးအမျိုးသားပြန်လည်တည်ပြည့်ရေးဆိုင်ရာကတိကဝတ်ပြုချက်ကိုသဘောတူလက်မှတ်ရေးထိုးဖို့ဆောင်ရွက်ခဲ့သလိုဒီကနေ့မှာတော့တက်မတော်ကာကွယ်ရေးဦးစီးချုပ်တွတ်တော်ဥက္ကဋ္ဌနှစ်ဦးတို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဟာနေပြည်တော်ဘေးနောင်ခမ်းမမှာဒီကနေ့မနေ့၈နာရီခွဲကနေ၁၀နာရီအထိတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကတက်မတော်ရဲ့မြို့သားရေးမူဝါဒ၃ရပ်ကိုရှင်းလင်းပြောဆိုခဲ့သလိုတိုင်းသားခေါင်းဆောင်တွေဘက်ကတော့ပြည်တော်စုနဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂရီကူဝေပြုချက်မှာပါဝင်လက်မှတ်ရေးထိုးပြစ်တဲ့အကြောင်းနဲ့မထိုးပြစ်တဲ့အကြောင်းတွေကိုရှင်းလင်းဆွေးနွေးခဲ့ပါတယ်။တစ်ဆက်တည်းမှာပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတိုင်းရင်းသားတပ်ဖွဲ့တွေရဲ့ဌာနချုပ်ကိုတိုက်ခိုက်တာမျိုးမရှိကြောင်းပြောဆိုခဲ့တယ်လို့ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA နဲ့မိုင်းလားခေါ်အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA တို့ကတော့လက်ရှိကိုကန့်ဒေတာတိုက်ပွဲနဲ့ပတ်သက်ပြီးသူတို့ရဲ့ယက်တီချက်ကိုရှင်းလင်းခဲ့ကြတယ်လို့ပိုအမျိုးသားလွမြောက်ရေးအဖွဲ့ချုပ် PNL လိုဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ်
။တမတော်ကဝေးဦးစီးချုပ်နေတဲ့သူတမတော်အနေနဲ့ကပြည်သူ့ရဲ့ဌာနချုပ်မှာထိုးသိရှင်တိုက်ခိုက်တာမျိုးရှိဘူး။သူတို့လည်းသူတို့အနေနဲ့ခုကကာကွယ်ရုံကလည်းလေကျန်တာထိုးသိရှင်တိုက်ခိုက်မှုမရှိဆိုတာတော့အဲ့ဒါကိုသူ့အနေနဲ့အလေးနဲ့ထားပြီးတော့ဒါကတိပေးပြီးတော့ပြောကြပါမယ်။ USA ရဲ့ကုလသမဂ္ဂကသူတို့ပြောတာသူတို့ဟာဒီစီကနိုင်ငံရေးကဘာမှပါဝင်ပတ်သက်မှုမရှိဘူး။သို့တော်လည်းအဲ့ဒီသူတို့ရဲ့ဆေးရုံတွေမှာပေါ့လေ။ဒီကိလာတဲ့လူတွေကတော့လူတိုင်းချင်းစာနာမှုရသူတို့ကတော့ဒါကိုတော့ရှောက်မှုပေးတဲ့ဆိုတဲ့အကြောင်းတော့ပြောပါ။ဒါနဲ့နိုင်ငံရေးကစီရရတော့သူတို့ဒီပြင်ထောက်ပံ့ခြင်းမရှိဘူးဆိုတဲ့ဟာကိုရှင်းပါလေ။မိုင်းလာဖွဲ့လည်းသူတို့ဒီပါပဲ
။တန်းသားလေးနဲ့ကန်အဖွဲ့ခေါင်းဆောင်တွေဟာပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌတို့နဲ့နေကင်း၁၇နှစ်ကနေတနာရီအထိတွေ့ဆုံပြီးအဓိကဆွေးနွေးပြစ်တာတွေကိုဥက္ကမြင့်ထွန်းကအခုလိုဆက်ပြောပါတဲ
့။အဓိကအဖြစ်တော့ဒီနေ့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်ရင်းငြိမ်းချမ်းရေးကိုအမြန်ရရှိအကောင်အထည်ဖော်နိုင်ဖို့နောက်တစ်ခါနိုင်ငံရေးဆွေးနွေးပွဲတွေလုပ်နိုင်ဖို့အတွက်ကျွန်တော်တို့လက်နက်ကိုင်တော်လိုင်းအဖွဲ့စည်းတွေသဘောထားတွေကိုအဓိကတော့နားထောင်နေပါတယ်လို့ပြောတာပါ။သူတို့ကတော့ဒီလွတ်တော်ရဲ့တာဝန်ရှိမှုတာဝန်ခံမှုနဲ့ပေါ့လေ။အော်တက်နေတဲ့ကျိုးစားသွားကြဆောင်ရွက်လို့ဆိုတဲ့အကြောင်းအဲ့ဒါကိုပြပြီးတော့ဆွေးနွေးပွဲစကြတာဖြစ်ပါတယ်။နောက်မို့ကျွန်တော်တို့ဒီဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေကတော့မနေ့ကလက်မှတ်မရေးထိုးဖြစ်တဲ့အတွက်ငြင်းငြင်းရေးကိုကျွန်တော်မလိုလားလို့မဟုတ်ဘူးဆိုတာပါပေါ့။အဲဒီကိုကျွန်တော်တို့ရှင်းပြကြရတယ်ရှိတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီရာဒီမယုံကြည်မှုတွေတန်တရားတွေပွားပြဖို့အတွက်ကိုအဓိကထားပြီးဆောင်ရွက်မှငြင်းငြင်းရေးခိုင်ငြင်းရေးဆိုတာဒါပြောပါတယ်။
အစိုးရလွှတ်တော်တက်မတော်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးအမြင်ဖလှယ်နိုင်တာဟာလက်ရှိဆွေးနွေးနေတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစရေးစာချုပ်အတွက်အထောက်အကူပြုနိုင်မယ်လို့ယုံကြည်ကြောင်းကင်းအမျိုးသားစည်းရုံး KNU ရဲ့အထွေထွေတွင်ရင်းမှုဗဒိုစောွယ်ထူဝင်းကပြောပါတယ်
အဓိကကတော့ကျွန်တော်တို့အခုညှင်းနေတဲ့နေရာမှာပထမဆုံးအခက်အခဲမယုံစင်စားမှုနဲ့နောက်ဖြစ်တဲ့အချိန်ကဖြစ်ဖြစ်လာခဲ့တဲ့ဖြစ်ဖြစ်တဲ့အကျိုးသက်ရောက်မှုပေါ့ဒီလိုတွေ့ချင်းအဖြစ်တရားဝင်တာပဲပြောပြောအလို့သဘောရှင်းနေတာပဲပြောပြောကျွန်တော်တို့တိုင်းသားပဲကနေအစိုးရရဲ့သဘောထားသိကြတာဒါကတော့ဟိုစားပေါ်ပုံပြီးတော့တစ်ပြက်နဲ့တစ်ပြက်ရဲ့သဘောထားကိုနားလည်ရတယ်ဆိုတော့ကျွန်တော်တို့ NGO သွားတဲ့နေရာမှာပုံမူပြီးတော့အထောက်အကူပြုတယ်လို့တော့မြင်တယ်လေ။ဟုတ
်လက်ရှိဖြစ်ပေါ်နေတဲ့ကုကန်တိုက်ပွဲနဲ့ပတ်သက်ပြီးတမတော်ကာကွယ်ရေးဦးစီးချုပ်ကမကြာခင်မှာသတင်းစာရှင်းလင်းပွဲကျင်းပဖို့ရှိကြောင်းပြောဆိုခဲ့တယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့တိုက်ပွဲအခြေအနေအသေးစိတ်မသိရသေးတာကြောင့်တစုံတရာဆွေးနွေးတာမရှိဘူးလို့လည်းပြောပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့အစိုးရလွှတ်တော်တက်မတော်ခေါင်းဆောင်တွေတွေ့ဆုံတာဟာဒီတစ်ကြိမ်ဟာဒုတိယတစ်ကြိမ်တွေ့ဆုံတာဖြစ်ပြီးပထမတစ်ကြိမ်ကတော့လွတ်လပ်ရေးနေ့အခမ်းအနားပြီးမှတွေ့ဆုံခဲ့တာဖြစ်ပါတယ်။ပြည်တော်စုနေ့အခမ်းအနားကိုအစိုးရဘက်ကတိုင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ကိုဖိတ်ကြားခဲ့ရမှာ73ဖွဲ့တက်ရောက်ခဲ့ပါတယ်။ ပြည်တော်စုနေကလက်မှတ်ရေးထိုးတဲ့ငင်းချင်းရင်းနဲ့အမျိုးသားပြန်လည်တင်းမြတ်ရေးဆိုင်ရာဂရီကူဝိပ်ကြည့်သဘောတူညီချက်ကိုတော့တယောက်လာတဲ့အဖွဲ့တွေကလေးဘွဲကပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။